ကိုတပ်ပိုင်မျိုးတို့လေအเจ้าခေါ်ချင်းမပြည့်လို့ဆိုပြီးတော့စာမွေးဖြည့်စုံခွင့်ဒီနေ့ပိတ်ခံရတယ်ပေါ့နော်အဲ့ဒါ188ရောက်တော့ဆိုတော့အဲ့ဒါဘယ်လိုဖြစ်တာလဲခင်ဗျာ
သူတို့ကတောင်းပြန်ကိုပါတာချင်းမှာတောင်းတဲ့ရခိုင်တော့85ရခိုင်တော့လည်းနည်းနေလို့ဒီចောင်းသား188ရောက်ကိုဒီနေ့တနေ့ကြပြတ်တ်မှတ်တယ်ဆိုပြီးသူတို့အဲ့လိုမျိုးထုတ်ပြန်တာပါခင်ဗျာ
အဲ့တော့အခုဘာဆက်လုပ်ထားလဲ
โอเคခုကျွန်တော်တို့သနာကတော့ကျွန်တော်ကျောင်းအစီပဲထားရပြင်တယ်ဟိုနောက်ပြီးတော့ဒုသမရာရဲ့ပညာရေးကျမ်းမာရေးနဲ့လူဆွမ်းရင်းနဲ့ဖွံ့ဖြိုးရေးကော်မတီပေါ့နော်အဲ့ဒါကိုလိမ့်မှုပြီးတော့လည်းတင်တယ်နောက်ပြီးတော့ကျွန်တော်တိတ်ပတ်နဲ့မြင်းပညာဝင်ကြီးကိုလည်းတင်ပါတယ်ခင်ဗျာဟိုဘာလို့လဲဆိုတော့အခုလောလောဆယ်ကျွန်တော်တို့ဘက်ကတနေ့ကျပြတ်တမဆန်လာရတဲ့188ယောက်ထဲမှာပထမနှစ်ဝက်ဆံဝဲမှာအမတ်တွေအများကြီးတဲ့ကျောင်းသားတွေလည်းပါပါတယ်နောက်ပြီးသူတို့ကောမပြည့်ရလဲတပါတာနှစ်ပါတာလည်းမပြည့်ရပါရိုးရိုးတည်ယူကျောင်းတွေမှာတော့ average ယူရဲကိစ္စကကျွန်တော်တို့ကျောင်းမှာကျွန်တော်တပါတာချင်းစီဆိုတဲ့ယူလာရကိုကျောင်းလိုက်တာရန်ကြီးကိုနဲ့နာလို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာ။ဟိုကျွန်တော်တို့အနေနဲ့ကျတော့နေဝင်းမှာသွားပြီးတင်ရတော့တနေ့တနေ့ကျွန်တော်တို့ရဲ့ဟိုပညာရေးကုန်ကြစိတ်ကတကုတ်မျိုးကမှနေပြီးတက်တာတဲ့ပို့ပြီးကုန်ကြစိတ်ညားပါအဲ့အချိန်မှာဟိုစတင်နေ့တနေ့ဆိုတဲ့အတိုင်းဒါမိလိုက်ကရန်ကိုနဲ့နာပါလေ။အခုအဲ့အသနာခံလာတော့ကျောင်းဘက်ကတော့ကျွန်တော်တို့အထက်ကပဲခွင့်ပြုမှာတို့စဉ်းစားပေးမယ်လို့ပဲပြောပါတယ်ခင်ဗျာ
။အထက်ကအမိန့်ကြရင်ဆိုတာအခုဆုံးဖြတ်တာရောဘယ်ကဆုံးဖြတ်တာလဲ။ကျောင်းကဆုံးဖြတ်တာမဟုတ်ဘူးလား။
သူတို့ကကျွန်တော်ပြောတာသူတို့ကဒီလိုမျိုးဆုံးဖြတ်တာဝင်ကြီးဌာနကိုစတင်ပြီးမှဆုံးတယ်လို့ပြောရတယ
်ဝင်ကြီးဌာနပဲဝင်ကြီးဌာနလည်း
တိတ်ပန်တဲ့မြေပညာဝင်ကြီးဌာနပဲကျွန်တော်တို့ကကျောင်းတီယူရီလို့မဟုတ်ဘဲနဲ့ဝင်ကြီးကဒါရဲ့အုပ်ချုပ်တဲ့ကျောင်းလို့ပြောပါတယ်ခင်ဗ
ျကျောင်းသားတွေကကိုဟာကိုနေကိုဟာကိုစကိုစိတ်ကိုတောင်းယူရတဲ့ခါကျအခက်အခဲတွေရှိတယ်ဆိုတာဘလို့အခက်အခဲတွေလဲခင်ဗျားရောဘယ်မျိုးကနေသွားတက်တာအဲ့အချိန်တွေနည်းနည်းပြောပြပါအောင်
ခုကျွန်တော်တို့တက်ရတာဆိုရင်ကျွန်တော်ကပြင်ဦးနေတဲ့မန်နေဂျာပြင်စာ3000ရွာရီမှာပေါ့နော်အဲ့မှာတက်ရပါရဲ့ဟိုကျွန်တော်ဆိုရင်မုံငါးနေလာတက်တာပါပြင်ဦးနေတဲ့ဆို10မိုင်ဝေးတယ်ခင်ဗျာ27မိုင်နဲ့အနီးစက္ကန့်ကြာခင်ဗျာအเจ้าကတော့ပြင်စာရွာနဲ့3000ရွာကြားထဲမှာထည့်ထားတာပါအเจ้าမျိုးကြောင့်လည်းနေရတာဒီပြင်စာမှာလည်းရှိတယ်3000မှာလည်းရှိတယ်အဲ့ဒီပြင်ဦးနေတော့မရမချင်းရွာကြီးကတိုက်ရှိပါရဲ့အဲ့ရွာကြီးမှာလည်းဟိုအဆောင်တွေရှိတယ်ခင်ဗျာအဲ့အဆောင်တွေမှာကျောင်းသားတွေနေရတာပါအဆောင်မိုးတွေကသူတို့ရဲ့ facility ကိုမူတည်ပြီးအနည်းဆုံးက1000ခွဲပါခင်ဗျာကျွန်တော်တို့အစာရည်ရအဆောင်ရလေကျွန်တော်တို့ပေ5ပြီးကျောင်းကြတယ်ကျင်းဦးလည်းလာတတ်တဲ့ကျောင်းသားတွေရှိပါတယ်အဲ့ဒီကျောင်းသားတွေဆိုရင်3000ခွဲကအနည်းဆုံးပါနောက်ပြီးမန္တလေးကလာတတ်တဲ့ကျောင်းသားတွေဆိုရင်4000ကအနည်းဆုံးပါကျွန်တော်တို့ပြင်စာ3000ဒီရဲတခြားရွာတွေကကျတော့12000ကအနည်းဆုံး1000ခွဲအဲ့လောက်ပါဝင်ချင်ပေးရပါတယ်ခင်ဗျာစားရည်ပါလေအကုန်လုံးကကျတော့အပြင်မှာပဲစားရမှာပါအဲ့ဒါဆိုကုန်ကြေးစိတ်စုစုပေါင်းကကျွန်တော်ကျောင်းသားတယောက်မှာတနေ့ကိုပြန်ပြအနေနဲ့30နဲ့30လုံးကြာတော့ကုန်လေးရှိပါတယ်ခင်ဗျာ
တနိုင်ငံလုံးကတက်ချင်တဲ့လူတွေကဒီကျောင်းကိုပဲလာရတာပေါ့
โอเคเนี่ยตนายงานลงอ่ะဟုတ်ပါကျွန်တော်တို့နဲ့တော့ဆိုရင်ဝင်ဝဲဆောင်ဝဲဖြည့်ကြရတယ်ခုနောက်ဆုံးနေ့ကတော့သူတို့အမှတ်480ထပ်ကိုဖြတ်ပြီးတော့သူတို့ခေါ်ပါတယ်ခင်ဗျအ
ဲ့တော့ចောင်းသားကြီးကဘယ်လောက်ရှိလဲပြန်ပြအားဖြင့
်သူစုပေါင်း2200ပတ်ဝန်းကျင်တော့ရှိပါတယ်ခင်ဗျခင်ဗျပထမနေ့ဒုတိယနေ့တတိယနေ့အားလုံ
းဘယ်နှစ်နှစ်တည်းရတာလဲ
ကျွန်တော်က9နှစ်စီမံကိန်းထဲမှာဝင်ပါတယ်ဒီနှစ်ကလည်းစာပြုံးနဲ့ပထမနှစ်ဒေသကျသူက6နှစ်စီမံကိန်းမှာအဲ့ဒါဆိုကျွန်တော်တို့ခုတနင်္ဂနွေနေ့တိုင်းထဲမှာလည်းအဲ့ဒီချက်တွေပါပါတယ်ခင်ဗျာဘာလို့လဲဆိုတော့ခုကလည်းဒီ198မှာတနင်္ဂနွေကျပြီးတက်မှတ်ခံရတဲ့ကျောင်းသားဒုတိယနှစ်ကအများစုပေါ့နော်တခြားဆိုဒီနှစ်ကျရင်ကျွန်တော်ကနောက်နှစ်6နှစ်စီမံကိန်းမှာပြောင်းပြီးတင်ရမှာပါကျွန်တော်တို့ကတင်ရောအဆအကုန်ပြောင်းပြီးတင်ရမှာဆိုတော့တင်ရောတွေကပတ်သက်ပြီးကျွန်တော်တို့ကအရင်အခက်တွေ့သွားနိုင်ပါတယ်ခင်ဗျာအဲ့ဒါဆိုဟိုကျွန်တော်တို့ကတနင်္ဂနွေကတင်ထားတဲ့မှာအဲ့ဒီချက်ပါပါတယ
်ဟုတ်ကဲ့အဲ့တော့အခုတနခန့်စာတင်ထားတဲ့အချိန်တွေကဘယ်တော့လောက်သိရမလဲ
။ကျောင်းဘက်ကတော့ရက်တိကြမပြောခင်ဗျာ။ကျွန်တော်တို့ကအချိန်အတိုင်းမကြံတော့ပါဘူး။ဒါဆိုခုလာမယ့်နေ့ဆက်သွင်းနေဆိုစံပွဲဖြေရမှာဆိုတော့လေ။အဲ့ဒါဆိုတော့ဟိုဒီတပတ်တည်းမှာအကြောင်းမပြောင်းဘူးဆိုရင်တော့ကျွန်တော်တို့ဘာမှမျှော်လင့်ချက်မရှိတော့ဘူးလို့ထင်ပါတယ်ခင်ဗျာ
။ကျောင်းခေါ်ခြင်းမပြေကြတာဘာကြောင့်ဆိုတာမျိုးအများဆုံးတွေ့ရလဲ
။အဲ့ဒါလည်းဆိုတော့ကျွန်တော်သိရတော့တော်တော်များများမိုင်းနာပါတာညတိရပါအင်္ဂလိပ်စာသင်ကြပါတော့နော်အဲ့လိုမျိုးနဲ့ဟိုနောက်ပြီးတော့ဒီကြားထဲမှာပေါ့နော်ကျောင်းအားလုပ်တဲ့ဟိုမှာဝဲကန်းတို့နောက်ပြီးတော့အာရှပူဇော်ဝဲတို့ဘာလို့သင်ခန်းကတ်တို့အဲ့လိုမျိုးတွေမှာဥဆောင်တဲ့ကျောင်းသားတွေအများစုကအခုကြည့်ရတဲ့မှာပါပါတယ်ဘာလို့လဲဆိုတော့သူကအဲ့ဒီပွဲတွေကိုစီစဉ်နေရတဲ့ခိုင်တန်ကာလာမှာသူတို့ကျောင်းပြရတဲ့အတွက်ဟိုသူတို့ရိုးကောမပေးတာရှိပါတယ်ခင်ဗျာကျွန်တော်လည်းဒီဟာတွေဥဆောင်ပြီးစီစဉ်နေတဲ့မှာပါပါတယ်ဟိုကျွန်တော်ကဒီလိုမျိုးရက်တွေမှာကျွန်တော်ရိုးကောမရခဲ့ပါဘူးဟိုနောက်ပြီးတော့ project ဒီပေါ့နော်အဲ့လိုမျိုးလုံးရတဲ့ခါမှာလေဒီရိုးကောမရလိုက်တဲ့ကျောင်းသားတွေအများစုရှိပါတယ်ခင်ဗျာခုကကျွန်တော်ရိုးကောဘလောက်နဲ့ထုတ်လိုက်တဲ့အတွက်ကိုကျွန်တော်သူတို့သွားမေးပါတယ်နေတော့သူတို့ကတော့ဟိုတယောက်ချင်းစီဆိုရင်ထုတ်ပေးမယ်ပေါ့နော်198ရောင်းလုံးသူတို့ရိုးကောကိုထုတ်ပြပါဆိုတော့အဲ့လိုမျိုးကျွန်တော်တောင်းဆိုတဲ့ခါမှာသူတို့ကငင်းနေပါတယ်ခင်ဗျာဟိုနောက်ပြီးတော့ကျွန်တော်တို့ကို PR လည်းနည်းနည်းရှိတယ်ခင်ဗျာရိုးကော6ရက်နေမှာထုတ်တယ်9ရက်နေမှာကျွန်တော်တို့အဲ့လိုမျိုးတနင်္ဂနွေစာတင်ကြမလဲအဲ့လိုဆိုတဲ့ပတ်သက်ပြီးကျွန်တော်စီးဝေးတာပါအဲ့ဒီနေ့မှာ3000ရွာနေပြီးကျွန်တော်ဓမ္မယုံကျွန်တော်တို့အခုညောင်းပါတယ်ခင်ဗျာညအထိကျွန်တော်တို့အသင်ပြေနေတော့မှာမနေ့ကျမှစက္ကန့်မှုကလာပြီးသားပါတယ်ဟိုကျောင်းသားတွေလိုမျိုးမလုပ်ရဘူးလူစုရနေနေလို့ဘာဖြစ်မှန်းကျွန်တော်အဲ့လိုမျိုးချိန်သွားတယ်လို့ပြောပါတယ်ခင်ဗျာဒါတစ်ချိန်ပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့ဓမ္မယုံမှာလူစုခွင့်မရလို့ဒီနေ့ရက်ဖျားရင်ညမှာတနင်္ဂနွေစာတင်ဖို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာအဲ့ဒီကလေဒီကျောင်းသားဟိုစုစုပေါင်းလူ90ကျော်လာပါတယ်ဟ ဟိုနောက်ပြီးတော့ခုကျွန်တော်တို့လက်မှတ်တူပြီးတင်တော့လေစုစုပေါင်း340တပ်ဦးရဲ့လက်မှတ်တွေကျွန်တော်ရပါတယ်ဒီထဲမှာအများစုကရိုးကောမတိရဲ့ចောင်းသားတွေရဲ့လက်မှတ်တွေပါပါတယ်ဒါပေမဲ့အဲ့လိုမျိုးရိုးကောမတိရဲ့တွေလက်မှတ်တူပြီးတဲ့အချိန်မှာအဲ့မှာအဆောင်တွေကိုထပ်ပြီးတော့ဘယ်ဟာထုတ်တဲ့အမိန့်မှမတိမဲ့ဝင်လာကြတော့ခုចောင်းသားတွေကပြဿနာရှာဖို့စီရင်နေကြတယ်အဲ့ဒီတကယ်လို့ပြဿနာတစ်ခုခုဖြစ်လို့ဖြစ်တဲ့ပြဿနာတွေမှာပါတဲ့ចောင်းသားတွေဆိုရင်အဲ့ចောင်းသားရှိတဲ့အဆောင်ရဲ့ပါမဲ့ကိုပိတ်မယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာဟုတ်အဲ့ဆိုဟိုចောင်းလူចောင်းလာတော်တော်များများကျွန်တော်တို့ရဲ့ဒီသနာကစားမှာလက်မှတ်ထိုးခြင်းနေမယ်ဆောင်းကနေပြင်သူတို့ဖြီးအားပေးတဲ့အခါမှာလက်မှတ်မထိုးရတဲ့ចောင်းသားတွေလည်းရှိခဲ့ပါတယ်ခင်ဗျာခုလာမယ့်ဆက်သွန်းနေဆိုဆံဝဲဖြီးအားမှာဆိုတော့လေဒီတပတ်တည်းမှာအကြောင်းမပြောင်းဘူးဆိုရင်တော့ကျွန်တော်တို့ဘာမှမျှော်လင့်ချက်မရှိတော့ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုတပ်ပိုင်မျိုးကြီးကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့